အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ဟာရွေးကောက်ပွဲစီရင်ရေးခီးစဉ်ဖြစ်ရခိုင်ပြည်နယ်ကိုဒီကနေ့ရောက်ရှိသွားပြီဖြစ်ပါတယ်။ဘာသာရေးလူမျိုးရေးတင်းမာမှုတွေရှိနေတဲ့ရခိုင်ပြည်နယ်အတွင်းဒေါက်အောင်ဆန်းစုကြည်ရဲ့ခီးစဉ်အပေါ်အများကစိတ်ဝင်စားမှုရှိသလိုစိုးရိမ်မှုတွေလည်းရှိခဲ့ကြပါတယ်။တောင်ကုန်းမြို့မှာဒီကနေ့ပြောဆိုခဲ့တဲ့မင်းငွန်းထဲမှာတော့ဘာသာရေးနဲ့လူမျိုးရေးအရာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပေါ်စနစ်တကျတိုက်ခိုက်မှုတွေရှိနေတယ်လို့ဒေါက်အောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဒီခီးစဉ်မှာလိုက်ပါတဲ့ယူနေတဲ့ VOA သတင်းတောက်ကိုစီသူကိုကိုသားညိုကဆက်သွယ်မေးမြန်းထားတာကိုနားဆင်ကြည့်ပါရှင်
။ကိုစီသူရဲ့အခုဒေါန်ဆက်စုကြည်ဒီကနေ့တောင်ကုန်းမြို့မှာမိကွန်းပြောတယ်လို့သိရပါတယ်ခင်ဗျာ။သူ့ရဲ့ရခိုင်ပြည်နယ်ခီးစဉ်ကအများကစိတ်ဝင်စားတဲ့ခီးစဉ်ဖြစ်နေပါတယ်။အဲ့တော့ဒီတောင်ကုန်းဒီလူလူစီဝဲပွဲမှာဒေါန်ဆက်စုကြည်အဓိကထူးခြားတာဘာတွေများပြောသွားလဲခင်ဗျာ
။သုံးဆောင်တိုင်းပြောတာတွေကတော့ဒီအလရီယိုမဲထဲကြဖို့ပြင်ပြောင်းလဲရေးဆိုရအတွက်အလရီယိုအင်တာအရမေးပေးကြဖို့ပြောရတယ်ဗျာအဲထူးခြားတာတစ်ခုကတော့ဒေသခံတွေကနေမေးတဲ့မေးခွန်းတစ်ခုမှာအဒေါ်ဆာစုကြည်ဦးဆောင်တဲ့ NLD ပါတီကများအဒီကဝဲမှာအနိုင်ရခဲ့လို့ NLD ပါတီတွေကသမရဖြစ်လာခဲ့တယ်ဆိုရင်ဘင်္ဂလီအရေးတွေကပို့ပြီးတော့နေရာယူလာလိမ့်မယ်ဆိုပြီးတော့ဆွေးနွေးမှုတွေနဲ့ပတ်သက်ပြီးတော့ဒေါ်ဆာစုကြည်မေးပါတယ်ဗျာအဲ့တော့ဒေါ်ဆာစုကြည်ကဒီကိစ္စနဲ့ပတ်သက်ပြီးတော့သူကဒီနေရာအနှံ့ပြမှာသူဒီလိုမေးခွန်းနဲ့နေခံရတယ်ဆိုတော့အကြောင်းပြန်ပြောပါတယ်ဗျာပြီးတော့သူရဲ့သုံးသပ်ချက်ကတော့ဒီလိုသူကအနေပါတီကိုပြောနေခြင်းဟာအစုဖက်တစ်ခုကနေပြီးတော့ဒီနိုင်ငံလုံးအမှန်စနစ်တကျဝါရဖြန့်ကျင်လုပ်လေလို့သူကဒီနေ့မှာပြောဆိုသွားတယ်ဗျာအဲပြီးတော့ဒီမိုကရေစီအစိုးရဖြစ်တဲ့အတွက်ပြည်သူရဲ့ဆန္ဒကိုစန့်ကျင်ပြီးတော့ဘာတစ်ခုမှလုပ်လို့မရဘူးဆိုတာလည်းဆက်ပြောပါတယ်ဗျာပြီးတော့ဒီသူကဒီလူမျိုးရေးဘာသာရေးကိစ္စတွေကိုနိုင်ငံရေးမှာပါဝင်ပြီးတော့အသုံးချတာဟာဒီဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ရရောက်တယ်ဆိုတဲ့အကြောင်းကိုလည်းပြောပါတယ်ဗျာNLD နဲ့ပတ်သက်ပြီးတော့ဒီလိုမျိုးဖွဲ့စည်းပုံအခြေခံဥပဒေချိုးဖောက်ခံရတာနဲ့ပတ်သက်ပြီးတစုံတရာအဖွဲ့အစည်းကလုံးဝအရေးယူတာမျိုးကိုမတွေ့ရတဲ့အတွက်သူ့အနေနဲ့အထူးစိုးရိမ်နေဆိုတဲ့အကြောင်းပြောပါတယ်ဗျာ
တစ်ဖက်မှာအခုဒီရခိုင်ပြည်နယ်ကိစ္စကလည်းလူမျိုးရေးဘာသာရေးရတော်လေးအထိရှမခံတဲ့အခြေအနေမှာရှိနေပါတယ်ရခိုင်လူမျိုးတွေရဲ့စိုးရိမ်ချက်တွေလည်းကျွန်တော်တို့တွေ့နေရပါတယ်အဲ့တော့ရခိုင်လူမျိုးတွေရဲ့ဒီစိုးရိမ်ချက်နဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ဘာများတုံ့ပြန်ဖြေရှင်းတာရှိပါလဲ
သူကတော့ချားကိစ္စတွေကိုစဉ်းစားတာမျိုးမလုပ်ပဲနဲ့လာမယ့်ရွေးကောက်ပွဲမှာ NLD ကိုပဲအာယုံစိုက်ပြီးတော့အဓိကမဲပေးကြတာ NLD ကနိုင်ငံရေးတော့ဒီအခိုင်အတာမှာငင်းငင်းကြံကြံအေးကြံကြံနဲ့အောင်ပြော့ဒီတရားစာတွေနဲ့စနစ်တကျအသုံးချပြီးတော့ရခိုင်ပြည်သူ့ခံသူတွေအားလုံးချမ်းသာတဲ့အခြေအနေရောက်အောင်သူကတော့အစိုးရများသူလုပ်ခွင့်ရခဲ့တယ်ဆိုရင်ဆောင်ရှင်းပေးပါမယ်လို့သူပြောပါပါတယ်
ဒေါန်ဆန်းစုကြည်ရဲ့ဒီရခိုင်ခီးစဉ်နဲ့ပတ်သက်လို့တော့စိတ်ဝင်စားကြပါတယ်အဓိကပေါ့ဆိုရခိုင်ဒေသမှာရခိုင်တိုင်းသားပါတီတွေကလည်းအင်အားကောင်းပါတယ်နောက်တစ်ချက်ကလူမျိုးရေးဘာသာရေးခုနကအထူးရှာမခံတဲ့ကိစ္စဖြစ်တဲ့ဒီပေါ်မှာ NLD လည်းတော်တော်လေးဝေဖန်ခံရတဲ့အခြေအနေရှိပါတယ်အဲ့တော့ရခိုင်ဒေသမှာရှိတဲ့လူထုရဲ့အမြင်ကောဒေါန်ဆန်းစုကြည်ကုလားရဲ့ခီးစဉ်မှာဘယ်လိုများတိခောက်မိလဲကိုစီစီအဲ့ဟုတ
်ကဲ့ပါဒီဒေါန်ဆန်းစုကြည်ရောက်လာတဲ့အချိန်မှာကျွန်တော်တို့တွေ့ရတာကဒီ NLD ပါတီကိုတုတ်ခံတဲ့လူတွေကတော့
ဟုတ်ကဲ့အခုလာကြတဲ့လူတပေါင်းလောက်ဆိုတာက NLD ကိုထောက်ခံတဲ့လူတွေပဲလားဒါမှမဟုတ်ဒေါ်ဆန်းစုကြည်ကိုစိတ်ဝင်စားလို့လာကြည့်ရသူတွေလားဘလို့အကဲဖြတ်လို့ရလဲကိုစီစူ
တော့ဆန်းစုကြည်ကိုဒီကမ္ဘာမှမြင်ဘူးလို့လာကြည့်ရသူတွေလည်းပါပါလေကပြီးတော့အပြောင်းလဲကိုလူသားလာကြအောင်ဒီနေရာကိုရောက်လာကြတယ်လို့လည်းအချို့ကပြောပါလေကတော့တော့ဆန်းစုကြည်တော့လည်းနေရာကိုရောက်လာတာရှိတယ်လို့ NLD ပါတီကြောင့်လည်းဒီနေရာကိုရောက်လာကြတယ်လို့ကျွန်တော်လုံးသက်ပါတယ်က
လုံချုံရဲ့အခြေအနေရောဘယ်လိုရှိလဲခင်ဗျာလုံချုံရဲ့အစီအမံတွေရောဘယ်လိုရှိတာတွေ့ရလဲ
NLD ကအထူးစီစဉ်ထားတဲ့လုံချုံရေး NLD ရဲ့ဒီဦးတာကန်လုံချုံကြီးတွေကတော့အတော်လေးကျန်းသာကိုတွေ့ရပါခင်ဗျာဒီလိုတွင်နဲ့မှလည်းသူရှိနေတဲ့ဒေါ်ဆန်းစုကြည်ကအနီးကပ်လုံချုံကြီးတွေရှိနေတယ်ကျွန်တော်မီဒီယာအပေါ်မှာတခြားအပြင်ကနေရောက်လာနေသူတွေအားလုံးတွေ့လဲသူတို့က NLD လုံချုံကြီးအထူးပြင်ဆင်တာတွေ့ရပါခင်ဗျာအဲ့ဒါအားလုံးအားလုံးဒီသာအမဘိုင်းရဲ့လုံချုံရေးနေကြတော့အထူးပြင်လဲတွေ့ရတာရှိတော့ဗျာ
အမဒေါန်ဆန်းစုကြည်တောင်ကုန်းတို့ဘာလို့သွားတဲ့ခါကြမှာကာဒန်နေဘာတွေမှာအာနာပိုင်းနေဘက်ကရဲအဆောက်ချော့တွေပါယူပြီးတာရောမရှိဘူးလား
အရှင်းတဲ့ဘာမှဖြစ်တဲ့အတွက်တော့ဒီဂျင်းနောက်မှာလုံချုံရေးအနေငယ်လိုက်ပြီးတော့ကားနဲ့လိုက်လာတာတော့ရှိပါလေ။ပြီးတော့ဒီလန်ကုလက်တွေမှာလည်းလုံချုံရေးအနေငယ်ပေါ့နော်အတူတူနှစ်ယောက်သုံးယောက်အဲ့လိုကားလေးတွေနဲ့ဆိုင်ကယ်လေးတွေနဲ့ရှိနေတာကလွှဲရင်တော့သူတို့တွေလုံချုံရေးချတာမျိုးတော့မတွေ့ရပါဘူးဗျာ